ပြင်သစ်နိုင်ငံမှာမျိုးကွဲဗီဇမျိုးရိုးဗီဇအချိန်ချင်းပြောင်းလဲထားတဲ့ virus မျိုးကွဲသစ်တစ်မျိုးကိုတွေ့ရှိထားကြောင်းပြင်သစ်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကထုတ်ပေါ်ပြောဆိုပါရတယ်။ Omicron နဲ့ Delta မျိုးကွဲတွေကြောင့်တစ်ကမ္ဘာလုံး COVID ကူးစက်မှုတွေပြန်လည်မြင့်တက်လာနေချိန်မှာအခုလိုမျိုးကွဲသစ်တစ်ခုကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။ဒီမျိုးကွဲသစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကမာစီလီမျိုးအနီးနေထိုင်သူလူနာ12ဦးမှာကူးစက်ခံထားရတာကိုတွေ့ရှိကဖြစ်တဲ့အကြောင်းမာစီလီမျိုးအခြေစိုက် IHU ပြင်သစ်ရောဂါကူးစက်မှုဌာနကျွမ်းကျင်သူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ပထမဆုံးတွေ့ရှိခဲ့တဲ့ပိုးကူးကူးစက်ခံထားရသူလူနာဟာအာဖရိကတိုက်ကကင်မရွန်နိုင်ငံကိုသွားခဲ့သူဖြစ်ပါတယ်။ဒီမျိုးကွဲအသစ်အတွင်းမှာဗီဇ46ချိန်ပြောင်းထားတာကိုတွေ့ရတယ်လို့ပြင်သစ်သိပ္ပံပညာရှင်တွေကပြောဆိုထားပြီးB16402 လို့အမည်ပေးထားပါတယ်။ဒီပိုးကိုအခြားတိုင်းပြည်တွေမှာမတွေ့ရှိရသေးသလို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအတိအမှတ်မပြုရသေးပါဘူး။ဒီမျိုးကွဲသစ်ဟာမူလကိုဗစ်ပိုးတွေထက်ကူးစက်မှုများနိုင်ပြီးကာကွယ်ဆေးတွေကိုလည်းပုံမှန်ခုခံနိုင်စွာရှိနိုင်တယ်လို့ပြင်သစ်ဆေးသိပ္ပံပညာရှင်တွေကပြောဆိုထားကြပါခင်ဗျာ။